မင်္ဂလာပါခင်ဗျာဒီဒီမမမတတစကားများအစီအစဉ်မှာနေ့စဉ်ဖြစ်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်လို့သုံးသပ်ပြောဆိုကြတဲ့စကားတွေကမမရဲ့အဖြစ်ရဲ့စကားတချို့ကိုကောက်နှုတ်တင်ပြလိုပါတယ်ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေအစိုးရအသက်မပြောင်းခင်တင်းစီမြေဧကခွဲယူကြရမှာသူမပါဝင်တဲ့အကြောင်းသူပြည်နယ်ဝန်ကြီးချုပ်အဖြစ်ကနေအနားယူပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့ကိစ္စဖြစ်ကြောင်းဝန်ကြီးချုပ်ဟောင်ဦးမောင်မောင်အောင်ကအောက်တိုဘာ3ရက်နေ့ကပြောကြားလိုက်ပါတယ်စစ်တွေမျိုးစက်ကြိုးကြရက်ွက်အနည်းကတင်ထားတဲ့မြေဧက900ကျော်တဲ့ကတချို့ကိုပြည်နယ်အစိုးရနဲ့ဌာနဆိုင်ရာအရာရှိတွေနဲ့နှိစက်ရာပုဂ္ဂိုလ်တွေအသီးသီးခွဲယူခဲ့ကြတဲ့အာရီလိုက်စားမှုအကြောင်းစုံစမ်းစစ်ဆေးမှုတွေထွက်ပေါ်လာချိန်မှာအားဖြင့်လည်းတည်ထန့်တွေ့ဆုံမေးမြန်းရမှာဥမမအောင်ကအခုလိုပြောရတာဖြစ်ပါတယ
်ဟိုဝန်ကြီးချုပ်ကနေကိုနားပြီးတော့မှရှင်းလက်ကြာမှဒါနောက်အစိုးရကနေတော့မှသူတို့ရဲ့မြို့ပြစီမံကိန်းကြီးနဲ့လှုပ်သွားတယ်လို့ဒီလိုပဲပြောရမှာဖြစ်ပါတယ်ဒီတော့ဒီမြေွက်ချရနဲ့ပတ်သက်လို့ကိုနဲ့ဘာမှအဆိုင်ပါဘူးဘာမှလည်းမပတ်သက်ပါဘူးကြံရှိတဲ့တော့ဒီအစိုးရတာဝန်ရှိသူပါပဲဒီကိစ္စတွေကိုဆက်လက်စီမံဆောင်ရွက်တာဖြစ်တဲ့အတွက်အခုဒီဒရင်းမှာပါနေတဲ့ငွေကြေးဟောင်းဦးမမောင်ကပါဝင်ပတ်သက်တယ်ဆိုတဲ့သဘောကတော့ကိုကပဲမရှိစင်ရတာတိုင်းရင်းသားတွေဒီကနေမတရားအနိုင်ကျင့်ပြီးတော့မှအစိုးရပြောင်းတဲ့လှုပ်ခံနီးမှာလှုပ်ချင်ရလှုပ်သွားတဲ့ပုံစံဖြစ်တဲ့အတွက်ပိုလုံးဝလက်မခံနိုင်ပါဘူး
အနှိမ့်ဆက်ခံရတဲ့အိမ်ပေါ်မင်းကလေးအမှုကိုစုံစမ်းစစ်ဆေးဖြန့်ပြရမှာကနဦးတိုင်ကြားခဲ့တဲ့သတင်းတော်ကိုဆွေဝင်းကိုအင်းဝဆက်ချုပ်ဆိုင်ပိုင်ရှင်တွေကအသက်အန္တရာယ်ပြုမဲ့သဘောချိမ့်ချောက်ပြောဆိုခဲ့တာကိုလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတွေအနေနဲ့ဟန်တာကန့်ကွက်ရှုံချပြောဆိုတာမျိုးလုံးဝမရှိခဲ့ဘူးလို့မြန်မာနိုင်ငံသတင်းဌာနကိုဆွေဝင်းကပြောကြားလိုက်ပါတယ်စက်တင်ဘာ30ရက်နေ့က AIRI သတင်းဌာနနဲ့တွေ့ဆုံဆွေးနွေးရာမှာသတင်းတော်ကိုဆွေဝင်းကအခုလိုပြောပြတာဖြစ်ပါတယ
်ချိမ့်ချောက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့သတင်းလည်းမရေးပါနဲ့Facebook ပေါ်မှာမတင်ပါနဲ့ဆိုပြီးကျွန်တော်ချင်းချောက်တယ်ခင်ဗျာဒိုင်ယာနာတည်သွားရေဆိုတာခင်ဗျာဘာကြောင့်လဲဆိုတာခင်ဗျာတည်သလားဆိုပြီးတော့ကျွန်တော်ကိုကော်မရှင်လူကြီးတွေရှိမှာကိုကျွန်တော်ကိုချင်းချောက်ပြောတယ်ဒါနဲ့ပတ်သက်ပြီးကော်မရှင်လူကြီးတွေကနေပြီးတော့တခွန်းတပါးနာမြကန့်ကွက်ခြင်းရှုံချခြင်းเนาะဒါအရေးကြီးလို့ရပါတယ်ခင်ဗျာရာဇမှုကလူတယောက်ရဲ့အသက်အန္တရာယ်ကိုကော်မရှင်ရှိမှာရင်အခုဖြစ်တဲ့ကိစ္စမှာဒီဆန်ရှင်တွေကနေကလေးတွေကျူးလွန်တာမဟုတ်ဘဲနဲ့ကော်မရှင်ရှိမှာကိုရာဇမှုတွေကျူးလွန်တာကိုကော်မရှင်ကနေပြီးတော့ထိုင်ပြီးတော့ကြည့်ရှုခဲ့ပါတယ်
အိမ်ပေါ်မင်းကလေးငယ်ကိုနှိပ်စက်ခဲ့တဲ့မှုမှာပြစ်မှုထင်ရှားပေမဲ့လို့အေးအေးယူဖို့ပြက်ကွက်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးအေးအေးယူနေပြီဖြစ်တဲ့အကြောင်းရန်ကုန်တိုင်းအစိုးရဖွဲ့နယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းကပြောကြားလိုက်ပါတယ်။အောက်တိုဘာ၄ရက်နေ့ကကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးဒုတိယနေ့မှာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အစိုးရရဲ့တာဝန်ယူမှုအပိုင်းကိုမေးမြန်းရမှာအခုလိုပြောကြားရတာဖြစ်ပါတယ်။
မနက်ရေတပ်ဖွဲ့ကရောဘာလို့အေးမြူလဲဆိုတဲ့အပိုင်းမှာဒါကျွန်တော်တို့ဒီပြစ်စင်ဖြစ်ပြီးတော့မှစီစစ်ခိုင်းလိုက်တော့စီစစ်လိုက်တဲ့အချိန်မှာသူတို့ကစီစစ်တဲ့ဟာကိုပြန်လိုက်တာဖြစ်ပါတယ်ဒီအချိန်မှာဒါဒီဥပဒေအရပြစ်မှုကျူးလွန်နေပြီဆိုတာအရှင်ယူရမယ့်အရေးယူရမယ့်အပိုင်းဖြစ်ပါတယ်အဲ့လိုအေးမယူတဲ့အတွက်လည်းပဲဆက်ဆံရရှိတဲ့ပြန်ရဲမှုရောမြို့နယ်မှုရောနေတဲ့ရောအားလုံးကိုကျွန်တော်တို့အခုစုံပုံတက်ချုပ်ရေးနေဖြစ်ပါတယ်ကျွန်တော်တို့ရဲစီကံရကျွန်တော်ကိရိယာကအေးယူဆောင်တော့မှဖြစ်ပါကြောင်းဖြေကြရပါမယ်အားလုံးကျေးဇူးများတင်ပါ
နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ကပေးရလာမဲ့တာဝန်တွေနဲ့နိုင်ငံရေးတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်ဖို့အတွက်ရဟန်းဖြစ်ကနေလူဝင်လဲတာဖြစ်တဲ့အကြောင်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူဦးလှဖြူတစ်ဖြစ်လဲရခိုင်မျိုးသားရဟန်းတစ်ပါးဖြစ်တဲ့ဦးရခဝန်သားကပြောကြားလိုက်ပါတယ်။အောက်တိုဘာ5ရက်နေ့ကလူဝင်လဲတဲ့အခမ်းအနားမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ရဟန်းဘောဟာအင်မတန်မှအေးချမ်းတယ်ညင်းညင်းညင်းအေးဆေးဆေးဖြစ်တယ်ဆိုတာကိုသိတယ်ဒါပေမဲ့ငါဟာကိုယ်အမျိုးသားတွေအတွက်ကိုယ်နိုင်ငံအတွက်ငါလူထွဲမှကြေကြေပြပြလုံလုံရမ်းမယ်ဆိုပြီးတော့ဟိုစိတ်ထက်ကတော့ထွက်ချင်စိတ်တော့မရှိဘူးဒါပေမဲ့ဒီဘက်မှာကအလုပ်တွေကအများကြီးရှိနေတယ်ဆိုတော့ခန်းစားချက်ကိုဖိတ်ဖိတ်ထားလိုက်ပြီးတော့ကိုယ်လိုရမယ့်အလုပ်ကိုပဲလုပ်မယ်ဆိုပြီးတော့ခုလိုထွက်လာတာ
NLD လွတ်တော်ကိုယ်စားလှယ်တွေအနေနဲ့မူလရည်ရွယ်ချက်ကိုမပြောက်စေဖို့ပါတီဗဟုကော်မတီကတွေ့ဆုံမှာကြားခဲ့တယ်လို့ NLD ပါတီဗဟုကော်မတီအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောကြားလိုက်ပါတယ်လွတ်တော်နဲ့အစိုးရကြားအပြန်အလှန်ထိန်းချုပ်မှုတာဝန်ရှိရာမှာ NLD လွတ်တော်ကိုယ်စားလှယ်တွေအစိုးရတာဝန်ရှိသူတွေကိုမေးခွန်းမေးရာမှာလွတ်တော်ကအစိုးရကိုအကြက်တဲမပေးမိဖို့လိုကြောင်းညွှန်ကြားခဲ့တယ်လို့ဝေဖန်ပြောဆိုမှုတွေရှိနေချင်းဦးဝင်းထိန်ကအောက်တိုဘာ၄ရက်နေ့ကအခုလိုပြောလိုက်တာဖြစ်ပါတယ
်တွားတဲ့ညီမချက်အတိုင်းပဲမိကုန်ထုတ်တာအပြည့်ထုတ်တာခဲပြောတာဆိုတာဒီအားလုံးဒီမှချင်းမပြောဘူးမိကုန်နဲ့ရှင်လို့မိကုန်နဲ့လည်းအလကားဟိုဘာလဲဒီချိန်ပွဲတော်မင်းတဲ့ခါစကားရှိတယ
်မော်တယ်ရွှေပြည်သားမှာဝင်ရောက်စစ်ဆေးခဲ့မှုနဲ့ပတ်သက်လို့ပြဿနာတွေကိုကိုယ်တိုင်ဝင်ရောက်ရှင်းရှင်းဖို့လေ့လာတာဖြစ်ပြီးအုပ်ချုပ်ရေးဘိုင်းကိုဝင်ရောက်ဆက်ဖက်တာမဟုတ်တဲ့အကြောင်းNLD ဘုတ်ကော်မတီဝင်ဦးဝင်းထိန်ရဲ့ပြောဆိုချက်တွေဟာစုံစမ်းမေးမြန်းခြင်းမပြုဘဲပြောဆိုခဲ့တာသာဖြစ်ကြောင်း NLD ရွှေပြည်သားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးညံလင်းကပြောလိုက်ပါတယ်။အောက်တိုဘာ5ရက်နေ့ကသတင်းဌာနကမေးမြန်းရမှာဦးညံလင်းကခုလိုပြောပြတာဖြစ်ပါတယ်
။စီးစီရလည်းပဲဦးကဘာမှခေါ်ဒီနေ့ဒီခေါ်မမေးဘူး။မမေးဘဲနဲ့သတင်းစာမှာပါတယ်ဖိဘုတ်ထဲမှာပါတယ်ဦးဘက်ကဖြစ်တဲ့ဟာတွေနဲ့ပဲဦးပြောနေတယ်။ Jono di ni solusian upah aje, uintian ni biro. Dahu, uah ni biro, tua biro, swapai je tu segalu. Ulu sisi uintian, jodoh aje. Di segalu mana uah, uine aja, kebanyakan macam ni. Ulu swapai dah mahu. Betul na, jadi ni betul biro. Melila kan biro. Lila biro mana? Pidu ni na, sama biro. No, uah di sana uah biro panah lemb si. No, panah lemb si, uah biro sese lemb si. Ojungu kena logo ulu lemb si.
แต่ว่าอุปจิตุลดอกกุจะเจ้าหน่อยลีลาหูดอกดอกดอกใบมันสีอะไรกุจงจีขยายมีเนี่ยทุเรียนอุจจิตฐานะเรนเนี่ยปวยแลนด์จะเป็นเนี่ยกูจำอยู่เป็นงูจีเข้าขนาดเรนเนี่ยแล้วไปไล่หูเรศีเอเยี่ยยูดอมมาเสียจังบีเดย์วันนี้ฐานะดูดีวันนี้ฟูจูอังสัวพิลัยไปเอาดูว่าชาวเอเนก้าอุปจิตุลดอกมาสนาลายาดีปวยแลนด์เนี่ยบัดเดิลปวยแลนด์จะเป็นด้วยลุงเวก้าขันยากันเนี่ยอาริไลซามุริสีลานเนี่ยจังสุนียามาบีเดย์ดูวันนี้คุณลูกพิลัย
င်ဝီယူမှုတွေလက်ပိတ်လက်ယူမှုတွေပေါ်ပေါက်လာမယ်ဆိုရင်ပေါ်ပေါက်မှုပေါ်မှာကျွန်တော်ဒီဌာနအနေနဲ့ပြဿနာတိုင်းဒေသကြီးပြည်အစိုးရတွေနဲ့ပေါက်ဆက်ပြနိုင်ပြီဆိုတော့ဘတ်တဲ့စုံစမ်းစစ်ဆေးမှုတွေဘတ်တဲ့ရည်ယူဆောင်မှုတွေဆက်လက်ပြုလုပ်သွားမှာဖြစ်ကြောင်းသိကြ
NLD အစိုးရလက်ထက်မှာအစိုးရတာဝန်ရှိသူတွေကိုယ်စားလှယ်တွေကိုတာဝန်ယူမှုတာဝန်ခံမှုရှိတဲ့လုပ်ပိုင်ခွင့်တွေပေးဖို့လိုအပ်တယ်လို့စီးပွားရေးဆောင်ပါရေးသားသူစာရေးဆရာအောင်ချိန်ဘွားကပြောလိုက်ပါတယ်။အောက်တိုဘာ5ရက်နေ့က DVB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာစာရေးဆရာအောင်ချိန်ဘွားကအခုလိုပြောလိုက်တာဖြစ်ပါတယ
်။လူတယောက်တော်မတော်ကောင်းမကောင်းဆိုတာလုပ်ပိုင်ခွင့်ပေးကြည့်အဲ့ကြမှာအဖြေရပါလိမ့်မယ်နော်။အဲ့ဒါကိုလုပ်ပိုင်ခွင့်မပေးရဲဘဲနဲ့ယာရုတွေတော့ရှောက်ခံထားတယ်။ဘာလုပ်ပိုင်ခွင့်မှာပေးမထားဘူးဆိုလို့ရှိရင်တော့ဘာမှလုတ်ပြမှာမဟုတ်ပါဘူးเนาะအခုဒီလိုဖြစ်နေပါတယ်6လပြည့်သွားပြီเนาะဝင်ကြီးတွေရောဒီဆိုင်ရာတွေရောဘာမှမလုတ်ရဲဘူးဖြစ်နေတယ်ဘာဖြစ်နေလဲဆိုမလုတ်မရှုပ်မပြုတ်ပဲထိုင်းနေချတာတွေ့ရတယ
်အခုတော့မှမသားသားစကားများစီစဉ်ရအောင်လောက်ပါပါခင်ဗျာအားလုံးဟိုသူကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ